အစိုးရနဲ့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေအကြားတနိုင်ငံလုံးအပြစ်အခက်ရစဲရေးဟာဒီမေလာအတွင်းမှာလက်မှတ်ရေးထိုးနိုင်မယ်လို့သတင်းတွေထွက်ပေါ်နေချိန်မှာပဲဆွေးနွေးပွဲတွေမှာရန်ဖန်ရန်ခါသာလေးလာသူအဖြစ်တက်ရောက်ခဲ့တဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP ကကျန်တဲ့တိုင်းသားလက်နက်ကိုင်အဖွဲ့7ဖွဲ့ကိုဖိတ်ခေါ်ပြီးညီလာခံကျင်းပလိုက်တာဟာဘာကြောင့်လဲဆိုပြီးဂျာနယ်တွေမှာရေးသားပြီးမေးခွန်းထုတ်လာကြပါတယ်တချိန်တည်းမှာလဲအစိုးရတက်မတော်နဲ့ဥဖုံကြားရှင်ရဲ့ကိုကန့်တက်မတော်တို့တိုက်ပွဲတွေပြင်းထန်ပြီးနောက်ဖြစ်လာတဲ့ညီလာခံဖြစ်တဲ့အပြင်အစိုးရကကိုကန့်ပလောင်နဲ့ရခိုင်တက်မတော်တို့ကိုမဖိတ်ကြားဖို့အတိပေးခဲ့တာတွေလည်းရှိခဲ့တာကြောင့်တနိုင်ငံလုံးအပြစ်ခက်ရစဲရေးကြအောင်မလားဆိုပြီးပန်ဆန်းညီလာခံကိုစောင့်ကြည့်ရမယ်ဆိုတဲ့အထိသုံးသပ်တာတွေရှိလာပါတယ်ကိုကန့်နဲ့တိုက်ပွဲတွေဖြစ်နေတာကြောင့်ဝါတက်ဖွဲ့ဘက်ကလည်းကြိုတင်ပြင်ဆင်တဲ့သဘောပိုဖြစ်နိုင်တယ်လို့စာရေးဆရာစီတူအောင်မြင့်ကသုံးသပ်ပါတယ်
။ကိုကန့်ဘက်ကနေပြီးတော့မှပချင်းတွေဝင်တိုက်တယ်၊တောင်းပလောင်တွေဝင်တိုက်တယ်၊နောက်ရခိုင်တပ်တွေဝင်တိုက်တယ်၊ပြီးတော့မှဝါတက်ဖွဲ့လည်းပါတယ်၊နောက်အဲ့ဒီမိုင်းလာတက်ဖွဲ့လည်းပါတယ်။အဲ့လိုမျိုးကူညီပံ့ပိုးပါဝင်တဲ့ကိစ္စတွေနဲ့ပတ်သက်ရင်ကျွန်တော်တို့တက်ဖွဲ့တွေအနေနဲ့တာဝန်ယူရမယ်ဆိုပြီးတော့မှတို့အတိလင်းအဲ့လိုပြောခဲ့တယ်။ဝါတက်ဖွဲ့ကတို့မပါပါဘူးပါညာဆိုပြီးတော့မှပြင်ညာချက်ထုတ်တာတွေလုပ်ရတယ်။အစိုးရတက်ဘက်ကနေပြီးတော့မှဒီလိုမျိုးဆွတ်ဆွဲမှုတွေပါရှိလာတဲ့အခါကျတော့တို့အနေနဲ့ဒီတိုင်းနေလို့ဟိုမဖြစ်တော့တဲ့ပုံပေါ်လာတယ်။အဲ့ဒါတို့ဘက်ကလည်းဒါမျက်နှာမူလာပြီးဆိုတာကိုတို့မှတ်ယူတယ်နဲ့တူပါတယ်။အရင်တော့ကဒီတိုင်းရှိနေရကနေပြီးတော့မှကိုကန့်တိုက်ပွဲတွေနဲ့ဆက်ဆက်ပြီးတော့မှဒီငញ្ញံရေးကိစ္စတွေသူရနဲ့စကားပြောရမယ့်ကိစ္စတွေပါဒီမှာဒီဝါတက်ဖွဲ့ကပါဝင်လာတယ်လို့ဆရာတို့အဲ့လိုယူဆတယ်
ဝါပြည်သွေးစည်းညီညွတ်ရေးတက်မတော်ဟာပန်ဆန်းမြို့အစည်းအဝေးကိုတက်ရောက်ဖို့အတွက်လက်နက်ကင်တပ်ဖွဲ့တွေကိုဖိတ်ကြားရမှာသူတို့စိတ်ချယုံကြည်သူတွေကိုသာရွေးချယ်ဖိတ်ကြားထားတဲ့ဆိုတဲ့သတင်းတွေလည်းထွက်နေပါတယ်။ကရင်မျိုးသားအစည်းအရုံး KNU ကပန်ဆန်းအစည်းအဝေးကိုတက်ရောက်ရမှာအစိုးရထိပ်ပိုင်းခေါင်းဆောင်တွေနဲ့မကြာခဏတွေ့ဆုံလေးရှိတဲ့ဥက္ကဋ္ဌမူ24တက်ရောက်တာမရှိဘဲနဲ့ဒုဥက္ကဋ္ဌနော်စီဖိုးရာစိန်အဖွဲ့တက်ရောက်တဲ့အတွက်တမျိုးစဉ်းစားစရာဖြစ်နေတယ်လို့စာရေးဆရာဦးတန်းစိုးနိုင်ကသုံးသပ်ပါတယ်။
KNU ကိုဖိတ်ကြားတဲ့အခါမှာလဲဝါရဲ့သဘောထားက UNFC နဲ့တွဲဆက်ထားတဲ့အဖွဲ့အစည်း KNU အစိတ်ပိုင်းကိုသူတို့ကဟိုဖိတ်ခေါ်လိုတဲ့ဆန္ဒရှိပုံရတယ်။ဒါကြောင့်လဲဒီစီဝေးမှာမူဒူစီဖူရူဝါဒတူတဲ့အဖွဲ့တက်မလာဘဲနဲ့ဒုက္ခနော်စီစီဖိုးတာလို့အဖွဲ့အစည်းတက်လာတယ်လို့ကျွန်တော်တို့ခမတ်ပါတယ်။ဒီဒုတိယဥက္ကဋ္ဌနော်စီစီဖိုးတာလို့အဖွဲ့သူတို့ကလဲသဘောထားကဥက္ကဋ္ဌနဲ့သူတို့ကလဲမတူဘူးလေ။
လက်ရှိပန်ဆန်းမြို့ကညီလာခံဟာမြန်မာနိုင်ငံရဲ့ပြည်တွင်းရေးအပေါ်တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေရဲ့အမြင်တွေပြည်တွင်းငြိမ်းချမ်းရေးနဲ့တနိုင်ငံလုံးအပြစ်အခက်ရစဲရေးသဘောတူစာချုပ်မူကြမ်းအပေါ်တုံးသက်ဝေဖန်ချက်တွေကိုဆွေးနွေးဖို့အတွက်ကျင်းပနေတာလို့သတင်းထုတ်ပြန်ထားပါတယ်။အစည်းအဝေးပထမဆုံးနေ့မှာဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP ဥက္ကဋ္ဌဦးပေါ့ယူချန်းကပြည်တွင်းငြိမ်းချမ်းရေးကိစ္စတွေအပြင်ဝါဒေတာကိုကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်အဖြစ်သတ်မှတ်ပေးဖို့အစိုးရကိုတောင်းဆိုထားကြောင်းနဲ့တိုင်းဒေသခေါင်းဆောင်တွေကလည်းဝိုင်းဝန်းထောက်ခံပေးဖို့ပန်ကြားကြောင်းပြောကြားခဲ့ပါတယ်။ဝါအဖွဲ့ကကိုပိုင်ပြည်နယ်အဖြစ်ဒီဇိုင်းမမတ်တောင်းဆိုခဲ့တာဟာအမျိုးသားညီလာခံကျင်းပခဲ့တဲ့1993ခုနှစ်လောက်ကတည်းကဖြစ်တယ်လို့သိရပါတယ်။အခြားတိုင်းနဲ့ပြည်နယ်တွေနီးတူဝင်ကြီးချုပ်တွေခန့်အပ်ဖို့ရွေးချယ်ခွင့်တွေပေးမယ်ဆိုရင်အခြားပြည်နယ်တွေလိုတက်မတော်မထားဘူးဆိုရင်ဝါကိုပိုင်အုပ်ချုပ်ခွင့်ရဒေသကိုအစိုးရကပြည်နယ်အဖြစ်သတ်မှတ်ပေးနိုင်ကြောင်းအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးလှဆွေကသူ့အမြင်ကိုအခုလိုသုံးသပ်ပြပါတယ်
။အစိုးရရဲ့အမိန့်ညွှန်ကြားချက်ထုတ်ပြန်ထားတဲ့ဥပဒေတွေအတိုင်းဆောင်ရွက်မယ်ဆိုရင်ဘာလို့လို့ပြဿနာရှိဘူး။သူတို့ပြည်နယ်ပြေးလို့ရှိရင်သူတို့ပြည်နယ်မှာဝင်ကြီးချုပ်ရှိမှာ။အဲ့ဒီဝင်ကြီးချုပ်ဟာအခြားပြည်နယ်နဲ့တိုင်းဝင်ကြီးချုပ်တွေကဲ့သို့ဒီကောက်ခံတဲ့လူရှိရမယ်။အခြားပြည်နယ်တွေမှာလက်နက်ကင်ဖွဲ့စည်းရှိလား။ကိုယ်ပိုင်တပ်ပေါ့နော်။ရှိတယ်မရှိဘူးဆိုရင်ဆရာတို့လည်းဖြုတ်လိုက်ပေါ့။ဒါပဲအခြားပြည်နယ်နဲ့တိုင်းများကဲ့သို့လားဆောင်ရွက်နိုင်တယ်ဆိုရင်ဝမ်းရောဝမ်းသာဆောင်ရွက်လို့ရတယ်။ဒါပေမဲ့သူတို့အနေနဲ့ကြည့်ရတာပြည်နယ်လုံးမယ်ဝင်ကြီးချုပ်လည်းကိုယ့်အကူပဲလုပ်မယ်ရွေးကောက်ပွဲတွေလည်းလူရှိမှလုပ်မယ်မလုပ်ရှင်လည်းမလုပ်ဘူး။တပ်ကိုဖျက်သိမ်းဖို့တော့သူတို့လုတ်ချင်ဟာမတူအဲ့ဒါဆိုရင်တော့ဖြစ်နိုင
်ဝါပြည်သွေးစည်းညီညွတ်ရေးတက်မတော်အနေနဲ့အပြည့်အခက်ရစဲရေးလုပ်ငန်းအပေါ်ပါဝင်လာတာဟာအစိုးရနဲ့အားပြိုင်တဲ့အနေအထားမျိုးမဖြစ်နိုင်ပဲအကျိုးရရှိမှုအတွက်သာဖြစ်နိုင်ကြောင်းတအောင်းပလောင်လွတ်မြောက်ရေးတက်မတော်ကဗိုလ်ကြီးတာပန်လာကသုံးသပ်ပါတယ်
ကျွန်တော်တို့အားပြန်မှုလို့ဖြစ်စရာအကြောင်းမရှိပါဘူး။ဘာဖြစ်လို့လဲဆိုတော့ဒီအစိုးရဖွဲ့ရောဒီတိုင်းဒေသဖွဲ့ရောအကုန်လုံးကတော့ဒီတနင်္ဂနွေနေ့ခရီးစီဖြစ်ပေါ်တာအကုန်လုံးဝိုင်းဝန်းပြီးတော့ချိုးပန်းကြတယ်။အဲ့ဒါကိုလည်းဒီဝါဖွဲ့နဲ့ကသူတို့အနေနဲ့ပါဝင်ပြီးတော့ချိုးဖြစ်ထွန်းလိုက်မယ်ဘယ်လိုမျိုးနဲ့သူတို့ဒီညှောမှန်းပြီးတော့ပြစ်လုပ်တယ်အဲ့လိုမျိုးပဲကျွန်တော်နားလည်ပါတယ်။
ဒီညီလာခံဖြစ်လာဖို့ဝါပြည့်သွေးစည်းညီညွတ်ရေးတက်မတော်အနေနဲ့အပြစ်ခတ်ရစဲရေးသဘောတူစာချုပ်မူကြမ်းကိုရန်ကုန်မှာ NCCT နဲ့အစိုးရဘက်ကလက်မှတ်မရေးထိုးခင်ကတည်းကကြိုတင်ပြင်ဆင်ခဲ့တာလို့လဲတိုင်းရင်းသားခေါင်းဆောင်တွေကပြောပါတယ်ရှင်။